ဘရာဇီးလ်နိုင်ငံဘရာဇီးလန်မြို့တော်မှာဇန်နဝါရီလကဖြစ်ပေါ်တဲ့လွှတ်တော်အဓိကင်းဖြစ်စဉ်ကိုစုံစမ်းစစ်ဆေးရမှာသမရဟောင်းဂျာယေဘိုဆိုလာရနိုကိုလည်းစုပူအောင်နှုတ်ဆက်သူသူဖြစ်နေထဲ့တွင်ကိုတရားရုံးချုပ်ကိုအစိုးရရှေ့နေချုပ်ရုံးကနေတောင်းဆိုလိုက်ပါတယ်။ဒီလိုဒီကင်းဖြစ်ပေါ်ခဲ့ပြီးနှစ်ရက်ကြာမှသူကလူမှုကွန်ရက်ပေါ်မှာသမရတဲ့လူလာဒါဆယ်ဘတ်ကိုဘရာဇီးလ်ပြည်သူတွေရွေးချယ်တာမဟုတ်ပဲတရားရုံးချုပ်နဲ့ရွေးကောက်ပွဲကော်မရှင်ရရှိပြီးရွေးတာလို့ပြောဆိုတဲ့ဗီဒီယိုတင်ထားတာပါ။ဒါကိုကိုးကားပြုပြီးဒါကဒီမိုကရေစီကိုဆန့်ကျင်တဲ့လုပ်ရဖြစ်အစိုးရရှင်တွေကတင်ပြတာဖြစ်ပါတယ်။သမရဟောင်းကအင်တာနက်လူမှုကွန်ရက်မှာတင်ပြီးတော့နောက်တစ်နေ့မှာပဲပြန်ဖြက်ခဲ့တာပါ။သူကဒီရုံးနဲ့ဖြစ်ပြီးမှအဲ့ဒီဗီဒီယိုကိုတင်တာဖြစ်ပေမဲ့ကြိုတင်ချန်စီတဲ့အနေအထားဖြစ်တယ်လို့ပေါ်ပြန်တဲ့အတွက်စုံစမ်းစစ်ဆေးဖို့အတွက်လုံလောက်တယ်လို့အစိုးရရှင်တွေကပြောပါတယ်။ဒီလဇန်နဝါရီ၈ရက်မှာလက်ရဆွမ်းရောက်သမရဟောင်းဂျာယက်ဘူဆိုလာကိုထောက်ခံသူတွေဟာလွတ်တော်တရားရုံးချုပ်နဲ့အစိုးရအုပ်ချုပ်ရေးရုံးကိုဝင်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။